ခဲ့တဲ့စက်တင်ဘာလ19ရက်နေ့ကရခိုင်ပြည်နယ်မောင်းတော်မြို့မှာအဖက်တမင်းစိတ်ကြွစီးပြား6တန်းကျော်ဖမ်းမိခဲ့ပါတယ်။တရင်ပြည်ကျေအရမောင်းတော်မြို့နယ်သုံးမှန်ရက်ကွက်ကြောက်ခွဲဆက်ဝင်းအုပ်ပုံကနေဖမ်းဆီးရမိတာဖြစ်ပြီးပိုင်ရှင်ကိုတော့မမိပါဘူး။ပြီးခဲ့တဲ့နှစ်ရက်စက်တင်ဘာလ19ရက်နေ့ကအဲ့ဒီကြောက်ခွဲဆက်ဝင်းတဲကားပေါ်ကနေစိတ်ကြွစီးဝါ9သိန်းဒီပါဖမ်းမိရာကနေဝင်းဆက်အဖြစ်နဲ့ထပ်ပြီးဖမ်းဆီးရမိတာဖြစ်ပါတယ်။နှစ်ရက်အတွင်းမောင်းတော်မှာစိတ်ကြွစီးပြား9သန်းဒီပါဖမ်းဆီးရမိတဲ့သဘောပါ။ရက်တဖွဲ့မှတ်တမ်းတွေအရအခုရက်ပိုင်းလပိုင်းတွေအတွင်းအဖက်တမင်းစိတ်ကြွစီးပြားတွေကိုသိန်းနဲ့ချီတန်းနဲ့ချီဖမ်းဆီးရမိလေရှိတာကြောင့်စီးပြား9သန်းဒီပါဖမ်းဆီးရမိခဲ့တဲ့အဲ့ဒီသတင်းလူတွေအထူးတလဲစိတ်ဝင်စားတာမျိုးမတွေ့ရတော့ပါဘူး။ရခိုင်ပြည်နယ်ဘင်္ဂလားဒေ့ရှ်နယ်စပ်ဘက်မှာဖမ်းမိတဲ့မူရစ်ဆေးဝါးဟာအခုတချိန်သာမကပါဘူးလွန်ခဲ့တဲ့နှစ်ပတ်စက်တင်ဘာလ2ရက်နေ့ကပဲရသေတောင်မြို့နယ်အငူမော်ကမ်းခြေနားကကုန်းတန်းကျေးရွာမှာဆေးပြားနှစ်တန်းကျော်တင်စီရမိခဲ့ပါတယ်တငါသေးရွာသားတယောက်ငားရှာရင်ကမ်းခြေမှာလာတင်တဲ့အထုပ်ကိုဖောက်ကြည့်ရကနေမူရစ်ဆေးဝါးတွေတွေ့လို့သက်ဆိုင်ရာအာဏာပိုင်တွေကိုအံ့နံလိုက်တာပါဒီလောက်ပမာဏများပြားတဲ့မူရစ်ဆေးဝါးတွေဖမ်းဆီးရမိတာဘလို့အတိတ်ပဲဆောင်နေပါတည်းမြန်မာနိုင်ငံကမူရစ်ဆေးဝါးပြဿနာဘလောက်ထိဆိုးဝါးနေပြီလဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်မူရစ်ဆေးဝါးဖန်စီရမည်မှုနဲ့ပတ်သက်ပြီးစိတ်ဝင်စားဖို့ကောင်းတဲ့သတင်းတစ်ပုဒ်ကတော့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အမှတ်နှစ်နေကြားဆောင်ရဲတပ်ဖွဲ့ခွဲလက်အောက်ခံကြောက်ပန်တူရဲကင်းစခန်းမှာဖွက်ထားတဲ့ WY မူရစ်ဆေးပြား3သိန်းနီးပါးကိုဖမ်းဆီးရမိခဲ့ခြင်းဖြစ်ပါတယ်။ရဲတပ်ဘော်ဝင်တွေပါဝင်ပတ်သက်တယ်ဆိုတာဘလို့မှမငင်းနိုင်တဲ့ဒီမူရစ်ဆေးပွားဖမ်းဆီးရမိမှုဟာတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခိုးသွင်းဖို့ဒါမှမဟုတ်နယ်စပ်ပင်လယ်ပြင်နိုင်ငံတကာရေပိုင်နဲ့ထဲကနေအခြားနိုင်ငံတွေကိုတင်ပို့ဖို့ရည်ရွယ်တာလို့မှန်းဆနိုင်ပါတယ်။မူရစ်ဆေးဝါးတွေအခုလိုဖမ်းဆီးရမိနေတာရခိုင်ပြည်နယ်တနင်္လာရဲတော့မဟုတ်ပါဘူး။ဩဂုတ်လ30ရက်နေ့တုန်းကလည်းရှမ်းပြည်နယ်တရုတ်နယ်စပ်မူဆယ်မှာအဖက်တမင်းစိတ်ကြွစီးပြား2သိန်းနီးပါးနဲ့ဘိန်းဗျူ34ကီလိုဂရမ်သိမ်းဆီးရမိခဲ့ပါသေးတယ်။အလားတူပဲဇူလိုင်လ26ရက်နေ့ညနေပိုင်းကလည်းမြန်မာနိုင်ငံဘက်ချမ်းကနေမူရစ်ဆေးဝါးတွေတည်ယူလာတဲ့မြန်မာနိုင်ငံသား2ယောက်စီကနေစိတ်ကြွစီးပြား2သိန်းနဲ့အတူထိုင်းမြန်မာနယ်စပ်တာချီလိတ်တစ်ဖက်ကမ်းမဲဆိုင်မှာထိုင်းမှုရစေဝါတားဆီးနိုင်နေရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့ပါသေးတယ်။တိတဲ့ထူးခြားတာကတော့ပြီးခဲ့တဲ့ဇူလိုင်လထဲမှာပဲရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်မှာမလေးရှားကိုသွားမဲ့မြန်မာနိုင်ငံသားအမျိုးသမီးတစ်ယောက်စီကနေစိတ်ကြွဆေးပြား3,400ဖမ်းဆီးရမိတဲ့တဲ့မှာအရင်တုန်းကမလေးရှားနဲ့မြန်မာနိုင်ငံတောင်ပိုင်းကနိုင်ငံတွေကိုဖြန့်ဖြူးရောင်းချဖို့ရွယ်ပုံရတဲ့ဆက်လီဘော်ကနေစိတ်ကြွဆေးပြားနဲ့ဘိန်းမြူတည်ရင်မှုတွေကိုမြမရေပိုင်ထဲမှာဖမ်းမိတဲ့တဲ့တွေထွက်ပေါ်ခဲ့ပေမဲ့အခုလိုလေစိတ်လိုနေရာမျိုးမှာဖမ်းဆီးရမိတဲ့တဲ့င်းကတော့ဖြစ်တောင်ဖြစ်ခဲ့ပါဒီအရင်မူရစ်ဆေးဝါးဘလောက်များလေစိတ်ကနေထွက်သွားပြီလဲဆိုတာဘသူမှမပြောနိုင်ပါဘူးလက်ရှိမူရစ်ဆေးဝါးဖမ်းဆီးရမိမှုတဲ့င်းတွေကိုခြုံငုံသုံးသပ်ကြည့်ရင်မြန်မာနိုင်ငံတဲကအဖက်တမင်းစိတ်ကြွဈေးနဲ့မူရစ်ဆေးအမျိုးမျိုးနေရာတကာပြန့်နှံ့ရောက်ရှိနေတာနိုင်ငံတကာကိုတင်ပို့ဖြန့်ဖြူးနေတဲ့အဆင့်ရောက်နေတာတွေတွေ့မြင်နိုင်ပါတယ်အရင်ခေတ်တုန်းကတော့မူရစ်ကုန်သည်တွေဟာမြန်မာနိုင်ငံကနေပင်လယ်ရေကြောင်းခီးလန်းကိုအသုံးပြုပြီးဘိန်းမြူကိုအဓိကထားဖြန့်ဖြူးခဲ့ကြပါတယ်။အခုနောက်ပိုင်းဘိန်းမြူတင်မကအဖက်တမင်းလို့ခေါ်တဲ့စိတ်ကြွဆေးပြားတွေကိုပါတန်းနဲ့ချီတင်ဖို့ဖြန့်ဖြူးနေပြီဆိုတာသိနိုင်ပါတယ်။နိုင်ငံအနှံ့မှာမူရစ်ဆေးဝါးတွေရောက်ရှိပြန့်နှံ့နေတဲ့အကြောင်းရင်းတဲမှာမူလပင်ရင်ထုတ်လုပ်နေတဲ့နေရာတွေကိုဖော်ထုတ်ဖန်းစီဖြတ်သိမ်းတာမျိုးမလုပ်နိုင်တာစိတ်ကြွဆေးပြားလို့မူရစ်ဆေးဝါးရောင်းဝယ်ရေးဟာအမျက်အစွန်းအလွန်များတဲ့လုပ်ငန်းဖြစ်နေတာမူရစ်ဆေးဝါးနှိမ်နှင်းတိုက်ဖြတ်ရေးမှာတာဝန်ရှိတဲ့ရဲတပ်ဖွဲ့အရေးချင်းနှိမ်ကြတာနဲ့အကြရိလိုက်စားတာစတဲ့အချက်တွေဟာအဓိကအချက်တွေပဲဖြစ်နေပါတယ်။အားလုံးသိကြပြီးတဲ့အတိုင်းမြန်မာနိုင်ငံမှာမူရစ်ဆေးဝါးထုတ်လုပ်တဲ့နေရာဟာထိုင်းနဲ့တရုတ်နယ်စပ်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအခြေချတဲ့နေရာတွေပါ။အဲ့ဒီအဖွဲ့တွေထဲမှာအစိုးရနဲ့တိုက်ခိုက်နေစေအဖွဲ့တွေပါဝင်တယ်လို့အစိုးရကဖွဲ့စည်းပေးထားတဲ့ပြည်သူစစ်လို့နေကြဆောင်တက်လို့အဖွဲ့မျိုးတွေပါဝင်တယ်လို့ယုံကြည်ရပါတယ်။မူရစ်ဆေးဝါးပြဿနာကိုအမြင့်ဖြတ်ချင်တယ်ဆိုရင်ငြင်းငြင်းရေးအကောင့်ထဲပေါ်နေတဲ့ကိစ္စမှာမူရစ်ဆေးဝါးပြဿနာကိုပါထည့်သွင်းဆွေးနွေးညှိနှိုင်းဖြေရှင်းကြဖို့လိုပါတယ်။နောက်ပြဿနာတစ်ခုကတော့ မူရစီဝါကုံကူးမှုရဲ့အမျက်အစွန်မှာမြဝရီလိုမြို့မှာတလုံးကို25ကျပ်တနည်းအားဖြင့်စိတ်ကြွစည်းပြားတသိန်းကိုကျပ်ငွေ25သိန်းလောက်ပေးရပြီးတော့ရန်ကုန်ရောက်ပြီဆိုရင်တော့ကျပ်သိန်း300ကျော်မှုတပြားကိုကျပ်300လောက်ရှိပါတယ်ဒါပေမဲ့တကယ်လက်လီဈေးကွက်မှာတလုံးကိုကျပ်3000ကနေ5000ကျားပေါက်ဈေးရှိနေပါတယ်ဒီလိုမျိုးအမျက်အစွန်အလွန်များတာမျိုးမှုမူရကုံတွေတွေဟာရက်တက်ဖွဲ့လိုအာဏာပိုင်တွေကိုလက်ငွေများများပေးဖို့ဝင်မလေးကြပါဘူးဒီအကြောင်းတွေကြောင့်မူရစေဝါပြဿနာကိုလူတကာပြောနေကြတဲ့အတိုင်းတနည်းတခြားရောပါတယ်ဆိုတာမရှိပိုပြီးဆိုးဝါးလာနေတာပါဒါပြင်မူရစေဝါကြောင့်မြမလူမှုအဖွဲ့အစည်းကြားထဲမှာစီးပွားရေးအရဘလောက်ထိထိခိုက်နေတာနေရတယ်ဆိုတာစနစ်တကျလေးလာတွက်ချက်ထားတာမရှိသေးပေမဲ့လူမှုရေးအရထိခိုက်နေတာမှုတွေအများကြီးရှိနေတာကတော့စိတ်ကြွစေတုံးပြီးကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေပိုပြီးများလာတာကတက်သေးခံတယ်လို့ဖြစ်နေပါတယ်။ဒီအတွက်တဆန်ရအစိုးရလွှတ်တော်ပိုင်းဆန်ရတွေအနေနဲ့မူရစေဝါပြဿနာကိုနေ့စဉ်လှစဉ်ဖမ်းမိနေတာပဲရတဘွားကစူးစမ်းနေတာပဲဆိုတာလောက်နဲ့ကြည်နှက်မနေပဲတကယ့်ကိုတိုင်းပြည်ရဲ့ပြဿနာကြီးတစ်ခုအဖြစ်လေးလေးနက်နက်ထားပြီးကင်တွယ်ဖြစ်ရှင်းဖို့အချိန်ရောက်နေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။